ஹலோ
மை ஜனக்கு மாசூபா நீ கோமா இல்ல கம்யா
ஓகே
கோமா ரே மை மரோ என்எடினே 88 மியூசட் டி லெட்வேபி யங்கோனே மந்தலி மா பிலோக்கேரே ஃபுவேசிபோன் பிசின் ஹோபியோ பவேடி ஓ அம்மா பெலுமியா தொண்டபா தல கம்யா
ஓ மினிஷிரே லு தொண்டபா ரே டிடுலுலு ஏ தாக்கமு யாரே போனி
ஓகே கம்யா ဒီလှူရှားမှုမှာတခြားအဖွဲ့အစည်းတွေလည်းပါဝင်ပူးပေါင်းခဲ့တာတွေ့ရပါတယ်အလားတူဟော်ပြောပွဲတွေဆက်ပြီးလှုပ်ဆောင်ဖို့အစီအစဉ်ရှိပါလားခင်ဗျာ
အရှိပါတယ်ဒါပေမဲ့ဟိုအဓိကကတော့အဲ့ဒီ NLD နဲ့88ပူးပေါင်းရေးကော်မတီရဲ့ဒီပြောအစီအစဉ်မှာပါတခြားအားလုံးဝိုင်းပြီးတော့ဝန်ရံတဲ့အဖွဲ့အစည်းတွေဆိုရင်လည်းကျွန်တော်တို့ကြိုးစားပါတယ်နောက်ကျေးဇူးလည်းတင်ပါတယ
်ဟုတ်ကဲ့သမ္မတဦးသိန်းစင်ကအခြေခံဥပဒေပြင်ဆင်ရေးကိုဥပဒေဘောင်တွင်းကဆောင်ရွက်ကြရမယ်လို့ပြောပါတယ်ခင်ဗျာအမနဲ့ကိုမင်းကိုနိုင်တို့ဒီဥဆောင်တဲ့အဖွဲ့တွေကလည်းဥပဒေဘောင်အတွင်းကဆောင်ရွက်ရမယ်လို့ပဲပြောပါတယ်။ဒါဆိုရင်အစိုးရနဲ့အမတို့ဒီအတိုက်ခံနေကြဘယ်နေရာမှာဘယ်လိုလွဲနေတာများလဲခင်ဗျာ
။ဟောဘယ်နေရာမှာလွဲတယ်လဲဆိုတော့အစိုးရကတကယ်တော့မပြင်းချင်ဘူးပေါ့ဖွဲ့စည်းပုံအခြေခံဥပဒေကို။ဘွားတို့ကတော့တကယ်ပြင်းချင်တယ်ပေါ့
။သမ္မတဦးသိန်းစိန်ကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်ဘယ်လိုအတွေးပေါ်ပြီးဆုံးဖြတ်လုပ်ကင်ခဲ့တာပါလဲလို့ဘာလီကျောင်းမှာကျွန်တော်မေးခဲ့ဘူးပါတဲ့။အဲ့ဒီတော့သမရာကြီးကသူအခုလောက်ကန်ဆောင်ရွက်နေတာတွေဟာသူတယောက်တည်းဆုံးဖြတ်မှုမဟုတ်ပါဘူးအဖွဲ့နဲ့သူဆုံးဖြတ်လောက်ကန်တာဖြစ်တယ်လို့ဖြေကြားခဲ့ပါတယ်ဝေဘန်သူတချို့ကလည်းသမရာကြီးဟာသူတယောက်တည်းဆုံးဖြတ်လောက်ကန်လို့မရဘူးလို့ပြောတာတွေရှိပါတယ်အမဘယ်လိုများထင်တယ်လဲခင်ဗျာ
ဟိုအခုဒီပြုပြင်ပြောင်းလဲရေးလို့ဆိုတာအရင်ကပေါ့နော်နတ်ပြမီပုံအဆင့်80နေရနံပါတ်9အနေနဲ့လောက်ထားလို့ပဲဒီလိုပဲဟောတော့မြင်ပါတယ်အဲ့ကြောင့်မလို့ဒါတယောက်ထားရဲ့ဆုံးဖြတ်ချက်မဟုတ်ဘူးဆိုတာတော့လေအတိုင်းတူကြည့်ဒါလက်ခံနိုင်ကြအကြောင်းရှိပ
ါဟုတ်ကဲ့ခင်ဗျာဒီနေ့ကျွန်တော်တို့နောက်ဆုံးရတဲ့တခြားသတင်းတစ်ပုဒ်မှာတော့အခြေခံဥပဒေပြင်ဆင်ရေးကော်မတီကပုံမှန် 436 ပြင်ဖို့သဘောတူလိုက်ပြီးပြည်ထောင်စုလွှတ်တော်တင်ပြမယ်ဆိုတဲ့သတင်းထွက်တယ်အမှားများအဲ့ဒါများကြားလားခင်ဗျာ
အဲ့ဒီလိုသဘောတူလိုက်ပြီးဆိုတဲ့သတင်းတော့မကြားသေးပါဘူးအဲ့ဒီဟာကိုသူတို့စပြီးဆွေးနွေးပြီးတော့ဂိုင်းကြွယ်မယ်လို့တော့ဒီလိုတော့ကြားပါတယ်ဒါပေမဲ့ဟိုကအဲ့ဒီကော်မတီရဲ့မှာမပါဘူးလေအဲ့တော့ comedy win နေမှာပဲဒီပြုတ်နိုင်မှာပေါ့
ဟုတ်ကဲ့ခင်ဗျအတက်ဆက်တဲ့မှာဒီလှိုင်းသားဆက်မှုဆောင်ကအထဲချုပ်ဆက်ရုံတစ်ခုမှာလောက်ခလာစားနဲ့တခြားအခွင့်အရေးတောင်းဆိုတဲ့အလုသမား400လောက်တင်းနေတာနေရအလုထုတ်ခံရပါတယ်ဆက်ရုံပိုင်ရှင်ဘက်ကတော့အလုသမားတွေကမူလသဘောတူညီချက်ကိုချိုးဖောက်ပြီးဆန္ဒပြတယ်လို့ပြောတယ်ခင်ဗျအလုသမားတွေအနေနဲ့မူလသူတို့အလုဝင်တဲ့ကာလကသဘောတူညီချက်တစ်ခုခုဟာလက်ရှိအခြေအနေနဲ့တင့်တော်ခြင်းမရှိတော့ဘူးဆိုရင်ပြောင်းလဲပေးဖို့တောင်းဆိုခွင့်မရှိသင့်ဘူးလားခင်ဗျာ
ဒါလို့ရှိနေတာပေါ့ဘယ်လိုကိစ္စမျိုးမဆိုလက်ရှိအခြေအနေနဲ့မကိုက်ညီဘူးဆိုလို့ရှိလို့ရှိရင်တော့ကြောင်းလဲဖို့ဟာတောင်းပန်ရင်းရှိတာပေါ့
ဟုတ်ကဲ့ခင်ဗျာဥပမာပေါ်မှာရဲ့နောက်တစ်ခုကကျွန်တော်အမေရိကကိုတခြားတိုင်းပြည်လာတဲ့လူတချို့အရာရှိတချို့အပါဝင်သူတို့နိုင်ငံသားတွေကိုဈေးပေါ်ပေါ်နဲ့အလုပ်သမားတွေအိမ်ပေါ်တွေအဖြစ်ခေါ်လာကြတယ်ခင်ဗျာအဒီရောက်တော့အဲ့ဒီလူတွေကသူတို့ရတဲ့အခအကျင်းငွေဟာဒီမှာရှိနေတဲ့အ ਨੇ ဆုံးလောက်ခလာစားတဲ့အများကြီးနဲနေတယ်ဆိုတာသိရတဲ့အခါတချို့ကထွက်ပြေးကြတယ်အဲတချို့ကတော့တက်ဆိုင်ရာတိုင်တန်းကြပါတယ်အဲ့ဒီချိန်မှာဒီအလုပ်ရှင်တွေကဒီလူတွေဟာတစ္ဆာမရှိဘူးလို့အပြစ်တင်ကြတယ်ခင်ဗျအဲ့လိုယူဆတဲ့လူတွေထဲမှာခေတ်ပညာတတ်တွေအရာရှိတွေလည်းတွေ့ရတယ်အယူဆဟောင်းတွေကိုဒီလိုပညာတတ်တွေအရာရှိတွေအတော့သတိမမူမိကြတာမထူးဆန်းဘူးလားခင်ဗျ
မတရားတဲ့ကိစ္စကိုအစတည်းကလုပ်တယ်ဆိုလို့ရှိရင်ဒါမတရားဘူးဆိုတော့သိတဲ့နာပေါ့တိတိနဲ့လုပ်တယ်ဆိုလို့ရှိရင်နောက်ဒီဟာပေါ်သွားတဲ့အခါမှာမခံနိုင်ဘူးသူတို့အနေနဲ့မကျေနပ်ဘူးလို့ပြောစရာအကြောင်းမရှိဘူးလို့ထင်ပါတယ
်ဟုတ်ကဲ
့အရာရှိတွေပါလေဆိုလို့ရှိရင်ပညာတတ်တွေဆိုလို့ရှိရင်ဥပဒေကဘယ်လိုရှိလဲဆိုတာသိမှာပေါ့တိရဲ့နဲ့ချိုးဖောက်တယ်ဆိုရင်တော့ဒါချိုးဖောက်တဲ့သူပေါ်မှာဒါတာဝန်ရှိတာပေါ့
ဟုတ်ကဲ့ခင်ဗျာအမဒီအလုံသမားတွေရဲ့လုပ်ငန်းခွင်အခွင့်အရေးပုံမတိုးတက်ရေးလယ်သမားတွေတိန့်စီကလယ်ယာမြေပြန်လည်ရရှိစတဲ့တိုက်ပွဲတွေဟာဇက်တိုက်ဖြစ်နေပါတယ်ခင်ဗျာဒါတွေဟာအင်မတန်အခြေခံကြတဲ့လှုပ်ရှားမှုတွေလို့မြင်ရတာပေါ့မှာဒီကိစ္စပေါ်မှာလက်ရှိအစိုးရနဲ့လွှတ်တော်ကကင်တွဲဖြေရှင်းနေပုံတွေဟာကျဉ်းနှက်ဖွယ်ရှိပါရဲ့လားခင်ဗျာ
အစိုးရနဲ့လွှတ်တော်ဆိုပြီးတော့အဲ့လိုပြောတဲ့ညမှာဥပမာဆိုလို့ရှိရင်ဒီနေတွေနဲ့ပတ်သက်လို့လွှတ်တော်အားဒီပြည်မျိုးတွေကိုတွားပြီးပြန်ပေးလို့မရဘူးနော်လွတ်တော်ဒီမြင်းနဲ့ပတ်သက်လို့ဂိုင်းတွေ့နေတဲ့လွတ်တော်ရဲ့ကော်မတီရတာဒီမျိုးတွေကိုဘယ်လိုကူတွေကိုအခြေခံပြီးတော့ဘယ်လိုပြန်ပေးစင်နေပါလဲဆိုတာကပြောလို့ရတာလွတ်တော်ကိုယ်တိုင်ကသွားပြီးပေးလို့ရတာမဟုတ်ဘူးအဲ့ဒီပြန်ပြီးတော့ပေးဖို့အလုပ်ကိုလုပ်တာအုပ်ချုပ်ရေးပိုင်းဆိုင်ရာလုပ်ရတာပါအ
ဲ့တော့အမတို့လွတ်တော်အတွင်းမှာပေါ့ဒီကိစ္စတွေကိုထိထိရောက်ရောက်ပြောဆိုဆွေးနွေးကြတာရှိပါလားခင်ဗျာ
ခဏခဏပြောတယ်ခဏခဏပြောတယ်ခဏခဏပြောတဲ့အခါကျရင်လည်းခဏခဏအစိုးရဘက်ကနေလာပြီးတော့လုပ်နေပါတယ်လို့ပဲပြောတာပဲ
ဟုတ်ကဲ့ခင်ဗျာဒါပေမဲ့အမှလည်းအခုသိပါတယ်ဒီကိစ္စတွေဟာကျွန်တော်တို့နေ့တိုင်းလို့သတင်းတွေမှာမြင်နေရကြားနေရတာပဲဆိုတော့ အစိုးရရဲ့ကင်တွယ်ဖြည့်ရှင်းပုံဟာကျင်းနာဖွဲ့ရှိပါရဲ့လားခင်ဗျ။
ကျင်းနာဖွဲ့ကမရှိပါဘူး။ဒီဟာတွေကမြန်မြန်ဆန်ဆန်ကင်တွယ်ရမယ့်ဟာတွေကိုအချိန်ဆွဲနေလို့ရှိလို့ရှိရင်ပြဿနာပိုကြီးလာတတ်တာပေါ့။သို့သော်ညာလည်းမတို့ကညီပေါ်မြန်မြန်တာတာတော့ရှင်းစားဖို့တော့လိုပါတယ်။ဘာဖြစ်လို့ဒီဟာတွေဒီလောက်ကြာနေလဲဆိုတာတချို့ကိစ္စတွေမှာတော့တကယ်ပဲကြာနိုင်တဲ့အကြောင်းရှိပါတယ်။ဥပမာဆိုလို့ရှိရင်စာရဲစာတမ်းတက်တီထောက်ထားမလုံလောက်ထားလို့ပါလို့ပေါ့နော်။ဒါပေမဲ့တချို့ကိစ္စတွေမှာတော့ဟိုမတို့ကြာတဲ့လောက်ကတော့တကယ်ပိုပြီးမြန်မြန်ပြီးအောင်လုပ်နိုင်ရဲ့နဲ့ဒီလုံချင်တဲ့ဆန္ဒပဲမှာအားနဲ့နေလို့လို့လည်းပြောလို့ရပါတယ
်။ဟုတ်ကဲ့ခင်ဗျ။လက်ဘရောင်းတောင်ဒေတာကြေးရွာဒီမှာအခုရက်ပိုင်းဖြစ်ပွားခဲ့တဲ့ပြဿနာတွေကိုရောအမှတ်ဘလို့များမြင်တယ်လဲခင်ဗျ။အ
ားတော့အရောအပြန်ဖက်မှုလည်းမကြိုက်ဘူး။နောက်ပြီးလူတွေကိုပြန်ပေးဆွဲတယ်ပါလေဆိုတာလည်းမှမကြိုက်ဘူး။ဒါတွေကတော့မဖြစ်သင့်ပါဘူး။အခုတော့လည်းဒီကိစ္စကရှင်းပြီးပြီဆိုတော့ကောင်းပါလေ။အေးဆေးဆေးနဲ့ပဲရှင်းလိုက်နိုင်မယ်ဆိုတော့လည်းကောင်းပါလေ။
ဟုတ်ကဲ့ခင်ဗျဒီတရုတ်ကုမ္ပဏီကဝန်ထမ်းတွေကိုရွာသားတွေဆက်ရှိရနေရဖမ်းဆီးခဲ့တာဟာတရားဥပဒေနဲ့မကိုက်ညီတာတော့အမှန်ပါပဲခင်ဗျဒါပေမဲ့ဒီပိုင်းနဲ့မှာအဲ့ဒီဒေတာကန်တွေရဲ့ဘဝအခက်ခဲတွေကိုတက်ဆိုင်ရာတွေကထိထိရောက်ရောက်ဖြေရှင်းမပေးနိုင်တာဟာပြဿနာတွေရဲ့အကြောင်းရင်းတစ်ရပ်လို့မပြောနိုင်ဘူးလားခင်ဗ
ျဟုတ်ပါတယ်ဒါအစတော့ဝါရိုဒီ report ထဲမှာပါပြီးပြီစကြတဲ့ကဒီကိစ္စတွေစလုပ်ကြတဲ့ကပွင့်လင်းမြင်သာမှုမရှိလို့ပြဿနာတွေစတက်ထားတယ်အစကောင်းမှအနှောင့်အယှက်ဆိုစကြတဲ့ကမကောင်းတဲ့အခါကျတော့နောက်ပြဿနာကြီးကတဆင့်ပြီးတဆင့်တက်တော့တာပေါ့
ဟုတ်ကဲ့ဒီကိစ္စကိုနောက်ပိုင်းမှာအမတို့စုံစမ်းရေးကော်မတီကဒီလိုအစီရင်ခံစာထုတ်ပြန်ခဲ့တယ်ဒါပေမဲ့အခုအချိန်ဒီအဲ့ဒီဒေတာပြဿနာကြီးဖြစ်နေတာအမတို့အစီရင်ခံစာမှာဖော်ပြခဲ့တဲ့အကြံပေးချက်တွေကိုလိုက်နာဆောင်ရွက်နေတာမှာလိုအပ်နေလို့များလားခင်ဗျာ
ကြံပေးချက်ဒီအတိုင်းတော့ရှုတ်ဟာတွေလုတ်တယ်ပြည့်ပြည့်စုံစုံတော့လုတ်ထားမတွေ့ရပါဘူး
ဟုတ်ကဲ့မအဲ့တော့ဒီကိစ္စပြဿနာပေါ်တဲ့စုံစမ်းကော်မတီဖွဲ့တဲ့အမကိုတိုင်ဥက္ကဋ္ဌဖြစ်တဲ့အကြံပေးစာတွေထွက်လာတဲ့အခုအစိုးရကဒီကိစ္စနဲ့ပတ်သက်လို့လောက်ကင်ဆောင်ရွက်နေတယ်လို့လည်းတချို့အရာရှိတွေကပြောတယ်။ဒီပြိုင်နဲ့မှာဒီဒေသမှာဒီပြဿနာတွေရဲ့ဇက်တိုက်ပေါ်နေတာကမပြေလည်သေးဘူးဆိုတာတော့တက်တည်ပြနေတာပဲခင်ဗျ။အမအဲ့တော့အမအနေနဲ့အကြံဉာဏ်များဗာများထပ်ပြီးပေးနိုင်မလဲခင်ဗျ။အ
စိုးရအနေနဲ့ကိုလုံးကမဲ့တာဝန်ကို PPCC နဲ့တိတိကျကျလုပ်ဖို့လိုပါတယ်။တာဝန်သိဖို့ကအရေးကြီးဆုံးပါပဲ
။ဟုတ်ကဲ့စင်ရတော့လေးလာစီဘူးတာတွေမလုံနိုင်ဘူးတခါပညာမသင်နိုင်တော့လဲစင်ရပြန်ပြည်သူတွေစင်ရတန်တရာလဲနေတယ်ဆိုတဲ့စကားမျိုးကိုလွတ်လိုက်မရခင်ကတည်းကနိုင်ငံရေးသမားတွေအာဏာရှိသူတွေပြောခဲ့ကြတယ်မှာဒါပေမဲ့စင်ရတာနဲ့ပညာမတတ်မှုတွေဟာတနေ့တခြားတိုင်းပြည်မှာပိုများလာတယ်လို့ပဲမြင်ရပါတယ်အဲ့ဒါဘာကြောင့်လဲခင်ဗျအ
ဲ့ဒါလေဒီကင်တွေမှုတွေမှာအားနေလို့ပေါ့ပညာမတတ်လို့စင်ရတယ်ဆိုပြီးသူပဲပြစ်ထားလို့ရမှာမဟုတ်ဘူးတခြားကြီးတွေနဲ့ပညာပြည့်ပြည့်စုံစုံတင်ပိုင်းမရှိခဲ့တဲ့ကျမတို့နိုင်ငံသူနိုင်ငံသားတွေအနေနဲ့စီးရဲအတွင်းကနေပြလွတ်မြောက်အောင်လုပ်နိုင်ဖို့စီမံကိန်းတွေချဖို့ဆိုတာဆိုရတဲ့တာဝန်မျိုးဖြစ်ပါတယ
်။မိုက်ကျေးဇူးပါခင်ဗျာ Good night
Thank you good night